တိကိဆိုင်ရာကနေဒါပစံတမဟောင်းတူဦးတရုတ်နိုင်ငံအမျိုးသားလူမျိုးတွေကိုအမြဲပြုရဲဆွဲဆွဆွဲခြင်းနဲ့တနင်္လာနေ့ကဖန်စီခဲ့ကြောင်းတရုတ်အစိုးရကဗိုလ်ထူးနေမှာကြေညာပါတယ်မိုက်ကယ်ကော့ဗရင်းဟာတိုင်းပြည်ရဲ့လူမျိုးရေးအမြဲဖြစ်စေမယ့်လူရက်တွေမှာပါဝင်လှုပ်ဆောင်နေရလို့ကံပြားရှိရတဲ့အတွက်ဒီလိုဖန်စီခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံပိုင်းသတင်းဌာနက VOA ကိုပြောကြားလိုက်ကြပါဒီထက်ပိုပြီးအစီအစဉ်ကြောင့်ပြောမထားပါဘူးတရုတ်တယ်လီကွန်ကုမ္ပဏီအကြီးအကဲ Man One Chu ကိုကနေဒါကဖန်ဆီးခဲ့ပြီးတပတ်တောင်မကြာခင်မှာပဲကနေဒါတန်တမာဟောင်းကိုတရုတ်ပြည်ကအခုလိုဖန်ဆီးလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံဒေါ်နယ်ထရမ့်ကတော့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုအတွက်အထောက်အကူဖြစ်မယ်ဆိုရင် Man One Chu အဖန်ခံရတဲ့အမှုမှာရောင်းဝင်ဆောင်ရွက်မယ်လို့ပြောကြားထားပါတယ်။အမေရိကန်ရဲ့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုချုပ်ဖောက်တယ်ဆိုပြီးအမေရိကန်ရဲ့ဖန်ဝန်အရာတရုတ်ကုမ္ပဏီအုပ်ချုပ်ရေးမှူးမန်ကိုကနေဒါရဲတပ်ဖွဲ့ကဗန်ကူးဗားလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပြီးအင်္ဂါနေ့ညနေပိုင်းမှာတော့အမတ်ခံနဲ့ပြန်လွှတ်ပေးခဲ့ပါတယ်။အခုတော့မန်ဝန်ဂျူဟာအမေရိကန်ပြည်ထောင်စုစီလွှဲပြောင်းပေးခံရမယ့်အရေးဆောင်ဆိုင်နေပါတယ်။